ဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းတွေနှောင့်နှေးကြန့်ကြာနေရတာဟာဘင်္ဂလားဒေ့ရှ်ဘက်ကပြက်ကွက်မှုကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံသားရေးအကြီးတန်းအရာရှိတဦးကဝေဖန်လိုက်ပါတယ်။တစ်ဖက်မှာတော့ဒုက္ခသည်ပြန်ခေါ်ရေးမှဒုက္ခသည်ဘက်ကယုံကြည်အားကိုးလောက်တဲ့လုပ်ငန်းမျိုးတွေကိုမြန်မာဘက်ကလှုပ်ဆောင်ဖို့လူမဲလူလေအကြံပြုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရာပြင်ရေးအစီအစဉ်နောက်ဆုံးအခြေအနေတွေကိုမတ်မီခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရိုဟင်ဂျာဒုက္ခသည်တွေနေရာပြင်ရေးအစီအစဉ်အတွက်နှစ်နိုင်ငံသဘောတူညီချက်အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကလိုအပ်တဲ့အချက်လက်တွေပေးဖို့ပြက်ကွက်တာအကြောင်းပြန်ကြားဖို့ပြက်ကွက်တာတွေကြောင့်အစီအစဉ်တွေကြန့်ကြာခဲ့ရတယ်လို့မြန်မာနိုင်ငံသားရဲ့အကြီးတန်းအရာရှိတဦးကပြောဆိုထားတာပါလက်ရှိအားဖြင့်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကိုပြန်လည်ပြစ်ပို့ထားတဲ့ဒုက္ခသည်လူတွေဆင်ရလူတွေတသိန်းခန့်ရှိပြီးအဲ့ဒီအထက်ကပြန်လည်ခေါ်ယူဖို့မြန်မာဘက်ကစီစစ်လက်ခံထားတာ၄000ခန့်ရှိတယ်လို့ဆိုပါတယ်လက်ခံရေးစာချုပ်အရသတ်မှတ်ထားတဲ့အချက်လက်တွေလိုအပ်နေသေးတာကြောင့်အချက်လက်တွေပြန်လည်တောင်းခံထားတာကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်ပေးပို့တာမရှိသေးဘူးလို့ပြောဆိုလိုက်ပါတယ်။ပြန်လည်လက်ခံရေးပိုင်းအတွက်စီစစ်လှုပ်ဆောင်နေတာနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ဆိုင်ရာဖွဲ့စည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကခုလိုပြောဆိုလိုက်တာပါ
။သူတို့အားလုံးတသိန်းနီးပါးလောက်ပို့ထားတယ်။ကျွန်တော်တို့ဘက်ကလေ
။ဟုတ်
။နော်။ကျွန်တော်တို့ကစစ်ဆက်ထားတာ3000နဲ့4000ကြားရဲရှိတယ်။ဒါပေမဲ့လုံးလုံးစေကျွန်တော်တို့လက်ခံရရှိတဲ့သူတို့ဖောင်တွေကလက်ထပ်သဘောတူတာရတယ်ဖြစ်မှာတော့အချက်နှစ်ချက်အချက်နှစ်ချက်ကြံနေတယ
်
အချက်နှစ်ချက်ကိုသူတို့ပါတယ်ဆိုတော့ခုနကတော့ပြောတယ်မိမိဆန္ဒအလျောက်ပြန်ချင်းဖြစ်ပါတယ်ဆိုတော့တစ်ချက်ကအဲတစ်ချက်ကနောက်ပြီးလို့ရှိရင်ဒီမြန်မာနိုင်ငံရဲ့ဒီစေဥပဒေကိုလေးစားလိုက်လာပါမယ်ဆိုတော့အချက်နှစ်ချက်မပါဘူးဒါမှမဟုတ်ကျွန်တော်တို့ကဒီဟာကိုကြံ့ကြံ့နေမှာဆိုတော့အဲ့ဒီအချက်နှစ်ချက်မပါပဲမဲ့လက်ခံပြီးတော့ကျွန်တော်စစ်စစ်ပြင်ရလေမနာကမနေရဘူးလားမနေရဘူးလားဆိုတော့
ပြီးခဲ့တဲ့နှစ်လောက်ထဲကစတင်အကောင့်တွေပေါ်ပြတဲ့ဒုက္ခတွေပြန်လည်လက်ခံရေးဟာနှစ်ကြိမ်တိုင်တိုင်စီစဉ်ဆောင်ရွက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးနှစ်နိုင်ငံစလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြစ်တင်နေကြတာပါဒုက္ခတွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားနားလည်မှုစာကြုံလာချုပ်ဆိုထားတာအခုဆိုရင်တစ်နှစ်ကျော်နှစ်နှစ်နီးပါးရှိနေပါပြီလက်ခံနိုင်ရေးအတွက်စီစဉ်ထားတဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့အားနည်းချက်တွေရှိလို့အခုလိုလုပ်ငန်းတွေမအောင်မမြင်ဖြစ်နေရတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းပြန်လည်လက်ခံရေးပိုင်းနဲ့ပတ်သက်လို့အစိုးရဘက်ကလုပ်ငန်းစဉ်တစ်ခုလုံးကိုပြန်လည်တုံ့တက်သွားဖို့မရှိဘဲဒီနေ့အတိုင်းသာဆက်လက်လှုပ်ဆောင်သွားမယ်လို့ဆိုလိုက်ပါတယ
်။အတိအကျတော့နိုင်ငံကြားလည်းပဲခုနကသမဂ္ဂဆိုတာကျွန်တော်တို့ဟိုလိုအပ်မှာပဲအကူအညီတောင်းလာတယ်။သူတို့နဲ့ကျွန်တော်နဲ့သဘောတူညီချက်အတိုင်းရောသူတို့လည်းဆောင်ရွက်ဖို့ပဲလိုတယ်လက်မှတ်တကတော့ဒါပေမဲ့လည်းခုနကပြောသလိုဘင်္ဂလားဒေ့ရှ်ကပြောနေတယ်မြန်မာနိုင်ငံက conducive environment ကိုဖန်တီးပေးမထားဘူးဆိုပြီးတော့ပြောနေတယ်နော်သူတို့တောင်းဆိုနေတာရှိတယ်နောက်ခုနက civilian protection အတွက်ဟိုထားပေးဖို့နော် citizenship ကိစ္စတို့နော် accountability တို့နော်ဒါတွေပြောရတာနော်အဲ့ဒါတွေကအရှင်းပြောရှင်းတချို့ဟာတွေ step by step သွားနေတာနော်ပြီးတော့သူက parallel သွားနေတာတချို့ဟာတွေကဒီအနေနဲ့လာချိတ်တဲ့အခါမှာခုနပြဿနာတက်တော့တာပဲနော်အဲ့တော့ဘင်္ဂလားဒေ့ရှ်ရဲ့လုပ်ရက်ကိုတည်ကြည့်လိုက်မလို့ comment လုပ်ရတယ်ဘာလဲသူသိစိတ်မဝင်စားဘူး multilateral မှာကျွန်တော်တို့ဖိအားပေးမယ်ဆိုတဲ့ဟာမျိုးဆောင်းနေတာအားလုံးပြည်တယ်ဒါမှဒါဟိုသူလုပ်ရက်တွေကပေါ်ပြနေတာ
နှစ်နိုင်ငံသဘောတူညီချက်နဲ့ပြန်လာနိုင်မဲ့အစီအစဉ်မအောင်မြင်ပေမဲ့ကိုယ့်အစီအစဉ်နဲ့ကိုပြန်လာသူ400ကျော်တည်ရှိသွားပြီဖြစ်တာကြောင့်ဒုက္ခတွေလက်ခံနိုင်ရင်းနဲ့ပတ်သက်လို့ဘသူတွေကပြက်ကွက်နေတယ်လဲဆိုတာသိနိုင်ရဲ့လို့မြန်မာအစိုးရဘက်ကပြန်လည်ထောက်ပြထားတာရှိပါတယ်။ပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာတော့ဒုက္ခတွေလက်တဆုပ်စာလောက်ပြန်လာတာနဲ့ရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားသလိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟစီနာကိုရိုင်ကလည်းရိုဟင်ဂျာဒုက္ခသည်တွေဂုံတိတ်ခါရှိရှိနေရပြန်နိုင်မှုစူးစမ်းရမှာယုံကြည်စိတ်ချအောင်မြန်မာအစိုးရဘက်ကဆောင်ရွက်နေတာမတွေ့ရသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်လွတ်တော်မှပြောဆိုခဲ့ပူတာရှိပါတယ်။ကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးအဖွဲ့ရဲ့အဖွဲ့ဝင်ဦးအေးလွင်ကတော့ပြန်လည်လက်ခံရေးပိုင်းမအောင်မမြင်ဖြစ်နေရတာနဲ့ပတ်သက်လို့အခုလိုအကြံပြုသွားပါတယ
်။အဲဒီဒုက္ခသည်တွေကဒီမယုံကြည်ကြဘူးဗျ။သူတို့ယုံကြည်အောင်တစ်ခုခုလှုပ်ပြမယ်လှုပ်ပြမယ်ဆိုရင်သူတို့အိမ်သူတို့ပြန်ပါပဲ။ကျွန်တော်ကောက်ဆက်ဗလာရောက်ခဲ့တယ်လေသူတို့အိမ်သူတို့ပြန်ញင်ပါတယ်သို့တော့သူတို့ယုံကြည်စိတ်ချမှုမရှိဘူးအဲ့ဒါကြောင့်မို့သူတို့ကိုလက်တွေ့ကြကြတိတ်ခါရှိရှိပြန်နိုင်အောင်အနေထားတွေဖန်တီးပေးရင်သူတို့ပြန်ပါပဲ
ရိုဟင်ဂျာဆိုတဲ့အတုံးတော့ကိုမြန်မာအစိုးရကတရားဝင်အတိမတ်ပြုလက်ခံထားတာမရှိပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်တော့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂတို့နဲ့လည်းတရားနာလည်မှုစာကြုံလာတွေလက်မှတ်ရေးထိုးသဘောတူထားတာရှိပါတယ်။ဒါပေမဲ့လည်းနေရပြန်မဲ့ဒုက္ခသည်တွေသားမှာအခြေခံအခွင့်အရေးတွေနဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ရေးအစီအစဉ်တွေလက်တွေ့အကောင်အထည်မဖော်နိုင်သေးဘဲဖြစ်နေရသေးပါရှင်။